ခုရပိုင်လူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရှမ်းပြည်နယ်မှာ DNLA တန်းပလောင်တပ်ဖွဲ့နေမိတဲ့သွားပြီးသတင်းယူခဲ့တဲ့သတင်းတော့သုံးရောဖမ်းဆီးခံရတဲ့ပြတင်းမှာတပ်မတော်ကဖမ်းဆီးပြီးဒီဘောမျိုးနဲ့ရဲစခန်းကိုအတရားရုံးကနေရမန်ယူပြီးစီဘောကျင်းထောင်ကိုပို့ထားလိုက်ပါပြီ။ဒီပြည်နဲ့အေယာဝတီကသတင်းတော့သုံးရောကိုမတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်18ပြည့်နဲ့အရေးယူထားတယ်လို့သိရပါတယ်။အခုလိုတိုင်းသာလက်နက်ကိုင်တပ်ဖွဲ့ထိန်းချုပ်နေမိတဲ့ပြတင်းသွားယူလို့ဖမ်းဆီးခံရတဲ့သတင်းတော့တွေနဲ့ပတ်သက်ပြီးသတင်းမီဒီယာသမားတွေကမကျေနပ်ကြပါဘူး။ဒီအတွက်ပြင်းထန်တဲ့ဝေဖန်မှုတွေပြောဆိုကြပါတယ်မြန်မာနိုင်ငံမှာတကယ်ပဲသတင်းမီဒီယာအပေါ်ဖိနှိပ်မှုတွေရှိနေပြီလားသတင်းမီဒီယာလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားပြီလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်သတင်းတော့တွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုစိဝင်းကကျွန်တော်တို့သတင်းသမားတွေဟာဒီမိုကရေစီပြည်ပြင်ကြောင်းလဲမှုတွေစတင်လာတဲ့အချိန်လုံးကနေအခုထိသတင်းမီဒီယာလွတ်လပ်မှုတွေရှိခဲ့တယ်လို့ခံစားလာရတာတွေအားလုံးနောက်ပြန်ဆုတ်သွားကြောင်းပြောချင်တယ်လို့ဆိုပါတယ်ရန်ကုန်သတင်းစာပညာကျောင်းတာဝန်ခံဦးရဲနိုင်မိုးကတော့စစ်မြေပြင်အထိသတင်းရယူခွင့်ရှိတဲ့သတင်းစာဆရာတွေကိုနိုင်ငံတော်ကဖွဲ့စည်းထားတဲ့တက်မတော်ကဖမ်းဆီးတယ်ဆိုတာမကူညီယုံတင်မကပဲသတင်းမီဒီယာအပေါ်တိုက်ခိုက်မှုပါမြောက်တယ်ဒါကလူအဖွဲ့အစည်းမှရှိတဲ့ကျင်းဝင်းနဲ့မညီညွတ်သလိုသတ်မှတ်ထားတဲ့သတင်းမီဒီယာပုံမှန်တွေကိုလည်းမလိုက်နာဘူးဆိုတာတွေ့ရှိရတယ်လို့ပြောထားပါတယ်အခြားတစ်ဖက်မှာတော့သမနာယုံပြောခွင့်ရဦးစော်ထေကသတင်းဌာနတွေအနေနဲ့ကြိုတင်ခွင့်ပြုချက်ရယူခဲ့ရင်အခုလိုမဖြစ်နိုင်ဘူးလို့မှတ်ချက်ပေးခဲ့တယ်လို့ NLD ပါတီကောင်းဆောင်ဦးဝင်းထင်ကတော့ဒါဟာပုံမှန်ဆက်ကွန်မြင်းဆောင်တင့်နဲ့ညီဆွနေတယ်ဒါပေမဲ့ဒီဖြစ်ရကြောင်သတင်းမီဒီယာလွတ်လပ်ခွင့်ကိုမထိခိုက်နိုင်ဘူးဆိုပြီးပြောဆိုထားပါတယ်သတင်းမီဒီယာသမားတွေနဲ့အစိုးရတာဝန်ရှိသူအာဏာရပါတီကောင်းဆောင်တွေအမြင်မတူကြပါဘူးဖြစ်စဉ်ကိုပြန်ကြည့်ရင်အေယာဝတီနဲ့ DDB သတင်းဌာနကသတင်းတောက်တွေဟာအစိုးရနဲ့အပြစ်ခက်ရစဲထားခြင်းမရှိသေးတဲ့မကြာခဏတိုက်ပွဲလေးဖြစ်နေတဲ့ TNLA တအောင်ပလောင်လက်နက်ကိုင်တပ်ဖွဲ့နေနေတဲ့သတင်းသွားယူကြတာဖြစ်ပါတယ်။နောက်တစ်ခုထူးခြားတာကရှမ်းပြည်နယ်လွှတ်တော်ဟာအဲ့ဒီတအောင်ပလောင်တပ်ဖွဲ့အပါအဝင်တိုင်းလောင်းလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းတွေဖြင့်ဆုံးဖြတ်ထားတာပါ။ငကိုကလေးကမှမတရားအသိကနေပယ်ဖြတ်ထားခြင်းမရှိသေးတဲ့အဖွဲ့အစည်းလေးဖြင့်ဒီနယ်လွတ်တော်ကလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ဆုံးဖြတ်ထားတဲ့အောက်မှာတာမန်အဖြစ်အဲ့ဒီအဖွဲ့အစည်းတွေနဲ့ဆက်သွယ်ရင်တည်စဲပုံမှန်စက်ခုမြင်းဆောင်တင့်နဲ့ညှင်းဆွနိုင်တယ်ဆိုတာကတော့ငင်းလို့မရပါဘူး
။ဒီလိုပြောလို့သတင်းမီဒီယာတွေအနေနဲ့အဲ့လိုအဖွဲ့အစည်းတွေရဲ့သတင်းတွေမယူရတော့ဘူးလားမဖော်ပြရတော့ဘူးလားအဲ့ဒီနေနေတဲ့ကိုလည်းလုံးဝမသွားရတော့ဘူးလားလို့မေးစရာရှိလာပါလေ။ဒီကနေ့ချိန်ထိသတင်းမီဒီယာအများစုဟာအစိုးရနဲ့အပြစ်ခတ်ရပ်မထားတဲ့တမတော်နဲ့မကြာခဏတိုက်ပွဲတွေလည်းဖြစ်ပွားနေတဲ့ကြရီကချင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်အေတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပြီးသူတို့ပြောတာတွေကိုရေးသားထုတ်လွှင့်နေကြပါတယ်ဒီလိုရေးသားဖော်ပြတာတွေကိုအရေးယူတာမျိုးမတွေ့ကြရပါဘူးအလားတူသတင်းမီဒီယာသမားအတော်များများကြရီထင်းချုံနယ်မြေတန်းပလောင်ထင်းချုံနယ်မြေအစရှိသဖြင့်သဘုံဧရိယာတွေသွားသတင်းရယူတင်ဆက်နေတာလဲပုံမှန်လိုလိုတွေ့မြင်နေကြရပါတယ်အဲ့လိုလိုလိုဘယ်သူမှတရားစွဲခံရတယ်ဆိုတာမျိုးလဲမကြားမသိကြရပါဘူး
အလိုပဲဖြစ်ဖြစ်အခုဖြစ်စဉ်နဲ့ပတ်သက်ပြီးသက်ဆောင်ရာပြည်နယ်ကအကြမ်းဖက်သမားလို့ကြေညာထားတဲ့အဖွဲ့အစည်းနယ်မြေတွေသတင်းသွားယူတာကိုသူ့သက်ဆောင်ရာသတင်းဌာနအယ်ဒီတာတွေအယ်ဒီတာချုပ်တွေတာဝန်ရှိသူတွေကဥပဒေနဲ့အညီစီးကဲ့နဲ့အညီသတင်းတော့တွေအန်တရယ်တစုံတရာမကြရအောင်စီစဉ်ပေးလိုက်ပါရဲ့လားဆိုတာကိုလည်းနေခွန်းထုတ်ဖို့ကောင်းပါရဲ့တည်စဲသတင်းမီဒီယာဥပဒေပုံမှခွန်ပုံမှခွဲကကြီးမှသတင်းမီဒီယာသမားတဦးသည်စစ်မှတ်ဖြစ်ပွားရာဒေတာအရေးအခင်အထူးကြုံအများပြည်သူဆန္ဒပြရာနေရာဒေတာတို့တွင်သက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူစဉ်တွင်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတရရဲ့ဤဖန်စီထိမ့်သိမ့်ခြင်းမှကင်းလွတ်စေရမည်လို့ဖော်ပြထားပါသည်ဒီနေရာမှာအရေးကြီးတာကသက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူဖို့ဆိုတာပါအခုသတင်းသွားယူတဲ့သတင်းတော့တွေအတွက်သက်ဆိုင်ရာသူ့သတင်းမီဒီယာအဖွဲ့အစည်းကတရားဝင်ဖြစ်အောင်ခွင့်ပြုချက်တစုံတရာတောင်းခံတာမျိုးအကြောင်းကြားတာမျိုးလုပ်ပေးခဲ့တာမတွေ့ကြပါဘူး။တောင်းပါပြီ။သတင်းမီဒီယာတွေဘက်ကတို့တွေကခွင့်တောင်းရင်ရောသက်ဆိုင်ရာတောင်းရင်ရှိသူတွေကခွင့်ပြုချက်ပေးပါမလား။ပေးမှာမဟုတ်ပါဘူးလို့ဇောရကစက်ကောင်းတက်နိုင်ပါလေ။တကယ်တော့ခွင့်ပြုချက်ပေးတာမပေးတာသက်ဆိုင်ရာတောင်းရင်ရှိသူတွေအပိုင်းဖြစ်ပြီးသတင်းမီဒီယာတောင်းရင်ရှိသူတွေအပိုင်းကတော့ကိုယ်သတင်းတော့တွေအန်ဒီရမကြရအောင်အကျိုးနဲ့အကြောင်းနဲ့တင်ပြခွင့်ပြုချက်တောင်းဖို့ပါခွင့်ပြုချက်မပေးရင်အခြားနည်းလမ်းရှာကြရပါမယ် သတင်းမီဒီယာသမားတွေအနေနဲ့ကတော့ပြည်သူလူထုကိုသတင်းပေးရမှာရှုထောင့်စုံဗတ်စုံကတင်ပြရမှာဖြစ်လို့လက်နက်ကိုင်တပ်ဖွဲ့တွေဘက်ကအတန်ကိုယူရမှာလဲအမှန်ပါပဲလိုအပ်ရင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့ငင်းကြီးလဲသွားပြင်ရင်လဲသွားကြရမှာပါတရားဝင်သွားဖို့ခွင့်မပြုရင်တရားဝင်လမ်းကြောင်းမရှိရင်အဲ့လိုငင်းကြီးဆီလွတ်တင်တဲ့ဆီလွတ်မယ်ဆိုကြုံဆုံရနိုင်တဲ့အခုလိုပြဿနာမျိုးတွေကိုတက်ဆိုင်ရာအယ်ဒီတာတွေမီဒီယာတာဝန်ရှိသူတွေကြိုတင်တွက်ဆပြီးမှသတင်းတော့တွေကိုယ်တိုင်နားလည်လက်ခံပါမှဆီလွတ်တင်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်သတင်းတော့သုံးရောက်ကတော့အဖမ်းခံလိုက်ရပါပြီဒါနဲ့ပတ်သက်ပြီးပြည်စဲဥပဒေတိုင်းဆောင်ရွက်တဲ့တမတော်ဘက်ကိုအပြစ်မတင်သင့်သလိုသတင်းသမားတွေဘက်ကမလိုက်ရကောင်းလားဆိုပြီးအစိုးရကိုညှိနှိုင်းနေလို့လဲမပြီးပါဘူးပထမတစ်ချက်ကတရင်နောက်တွေလွမြောက်အောင်နီလန်းရှာစ조사ပေးရပါမယ်မရလို့တရားရုံးမှာရင်ဆိုင်ရရင်လည်းအကောင်းဆုံးရလထွက်ပေါ်လာအောင်နှီးပေါင်းစုံနဲ့ပတ်မိုးပေးကြရပါလိမ့်မယ်လက်ရှိချိန်မှာတကယ်လုပ်သင့်တာကနောင်တရင်နောက်တွေခုလိုပြဿနာမပေါ်ပေါက်အောင်လက်နက်ကိုင်အဖွဲ့အစည်းနဲ့နေတဲ့တရားဝင်သွားပြီးသတင်းရယူခွင့်ရတဲ့အခြေအနေဖြစ်ပေါ်လာအောင်သတင်းမီဒီယာတာဝန်ရှိသူတွေသတင်းမီဒီယာအဖွဲ့အစည်းပေါင်းစုံကတာဝန်ရှိသူတွေ조사ဆောင်ရွက်ပေးသင့်ပါကြောင်းပြန်ပြလိုက်ရပါမယ်